Yakhaing pi ne ma chong kha ya de lu khwin yin chou phaw mu re ma ta won shi tu re ko phaw thau ye yun nai aw nai ngan da ga ga song san sit se mu re lo a ne chang lu khwin ye athu ko se le yang hee li ga kulatamaka lu khwin ye kaung si ma ti ka ne be than man tai twon lai par de myama aso ya ko se le ga ro lu khwin ye athu ko se le ye tin pya che twe ha pe lai mu shi pi lo rong lo nyin nei ne myin da re shi khe de so pi a sa tho khan a pho taung so khe da ba Switzerland nai ngan Geneva ma chin ma ne de lu khwin ye kaung si ga su ne mu re ne pat lo a pye a song ko ro ku so win lai ga tin pya tha ba
လက်ရှိအနေနဲ့အစိုးရလက်ထက်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ပြည်ထောင်စုတွေကိုစုံစမ်းစစ်ဆေးဖို့ကော်မရှင်နဲ့ကော်မတီပေါင်း6ခုဖွဲ့စည်းခဲ့ပေမဲ့ဒီနေ့အချိန်ထိတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူတာမတွေ့ရသေးကြောင်းဒီကနေ့ဂျနီဗာမြို့မှာကျင်းပတဲ့38ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံကိုတင်ပြတဲ့အစည်းအခမ်းစာမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ်စီယန်ဟီလီကအထက်သွင်းတင်ပြခဲ့တာပ
ါ No inquiry yetEffectively holding perpetrators to account. I must ask why the government seeks to create more investigative bodies when the best way to obtain
impartial. OHCHR ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံးဖွင့်ဝင်ပေးတာနဲ့ဒီလူ့ခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုဝင်ရောက်လေ့လာခွင့်ပြုခြင်းအဖြစ်ဗလိုက်မှုမရှိဘဲယုံကြည်စိတ်ချရတဲ့အချက်လက်တွေရရှိနိုင်မယ်မှန်းသိပါလျက်နဲ့မြန်မာအစိုးရကဒီစုံစမ်းစစ်ဆေးရေးကော်မရှင်တွေကိုဘာကြောင့်အချင်းချင်းဖွဲ့စည်းနေတယ်လဲဆိုတာမေးခွန်းထုတ်စရာဖြစ်လာပါတယ်
။နိုင်ငံတကာရဲ့ဖိအားတွေရော့ကျသွားအောင်မြန်မာအစိုးရကနိုင်ငံရေးပြည်ရဲ့သုံးပြီးအဲ့ဒီလိုစုံစမ်းရေးကော်မရှင်တွေအချင်းချင်းဖွဲ့စည်းနေသလားလို့မစ်စီယန်ဟီလီကမေးခွန်းထုတ်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာနိုင်ငံတကာဥပဒေတွေချိုးဖောက်နေမှုကိုကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဟန်တားဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလည်းမစ်ယန်ဟီလီကအထက်သွင်းတင်ပြခဲ့ပါတယ
် We must admit that so far the United Nations and the international community have failed once again
မြန်မာအစိုးရကိုယ်စားလှယ်နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကတော့မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့နှစ်ပေါင်းများစွာပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာရှိခဲ့ပေမဲ့လက်ရှိလူခွင့်ရေးထူးဆောင်တဲ့စစ်ဆေးရေးမှူးMr. Healy ရဲ့လောက်ရတဲ့အပေါ်လက်မခံနိုင်ကြောင်းပြန်လည်ခြေပခဲ့ပါတယ
် Myanmar has a good track record of cooperation with the special reporters over the past 2 decades. We remain committed to continue to work with the mandate of the special reporter.
လွန်ခဲ့တဲ့နှစ်ပေါင်း20တွင်မြန်မာနိုင်ငံဟာလူခွင့်ရေးထူးဆောင်စစ်ဆေးရေးမှူးနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာကောင်းတွေရှိခဲ့ပါတယ်ကျွန်တော်တို့အနေနဲ့ထူးဆောင်စစ်ရေးမှူးနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့လည်းတန်ထိတ်တန်ချထားပါတယ်ဒါပေမဲ့ထူးဆောင်စစ်ရေးမှူးအနေနဲ့သူမလိုက်နာရမယ့်စီမင်းစည်းကမ်းတွေအတိုင်းဖက်လိုက်မှုမရှိဘဲလုတ်ကင်ဆောင်ရွက်နေတာကိုမတွေ့ရတဲ့အတွက်ဆက်ပြီးတော့လက်တွဲဆောင်ရွက်ခြင်းအပြင်အကျိုးထူးမှာမဟုတ်ဘူးလို့ယူဆပါတယ်။ဒါကြောင့်အထက်ဖော်ပြခဲ့တဲ့အကြောင်းအချက်တွေနဲ့အညီသူ့နေရာမှာလူစားထုတ်ခံပေးဖို့ကျွန်တော်တို့ဘက်ကတောင်းဆိုပါတယ်။ကျွန်တော်တို့ရဲ့တောင်းဆိုချက်ကိုလိုက်လျောခြင်းမရှိတဲ့အတွက်လည်းစိတ်မကောင်းဖြစ်ရပါတယ်။အခုသူတင်ပြချက်တွေကိုလေးနဲ့နားထောင်ပြီးတဲ့နောက်ကျွန်တော်တို့ရဲ့ယက်တီချက်ကိုထပ်လောင်းတည်ပြုလိုပါတယ်။
မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိပြီးနိုင်ငံတကာကအတိအမှတ်ပြုလက်ခံနိုင်မဲ့အရာနည်းတစ်ခုချမှတ်အကောင့်ထဲပေါ်တင်ကြောင်းလူခွင့်ရေးစုံစမ်းရေးမှူးမစ်စင်ဟီလီကအဆိုပြုခဲ့ပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိပြီးနိုင်ငံတကာကအတိအမှတ်ပြုလက်ခံနိုင်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အရာနည်းတစ်ခုချမှတ်အကောင့်ထဲပေါ်တင်ကြောင်းလူခွင့်ရေးစုံစမ်းရေးမှူးမစ်စင်ဟီလီကအဆိုပြုခဲ့ပါတယ်အဲ့ဒီရန်နေရာထဲမှာအပိုင်း၃ပိုင်းပါတင်ကြောင်းလည်းအခုလိုပြောပါတယ
် I would like to briefly outline the recommendation that I put forth. The mechanism should enter there are 3 components. First, the mechanism should interview victims.
ပထမပိုင်းထဲမှာအခုရေးချိုးဖောက်ခံရသူတွေကိုတွေ့ဆုံမေးမြန်းတာချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ခဲ့ခြင်းရှိမရှိစုံစမ်းဖော်ထုတ်တာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့အပါအဝင်တခြားကုလသမဂ္ဂကစောင့်ရွက်နေတဲ့တခြားလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်တာတွေပါပါတယ
်ဒုတိယအဆင့်ထဲမှာပါဝင်တဲ့အချက်တွေကတော့မြန်မာနိုင်ငံအတွင်းဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးနဲ့တခြားချိုးဖောက်မှုတွေဘလို့ဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဖြစ်စဉ်တွေကိုလေ့လာမဲ့ဥပဒေပညာရှင်တွေပါဝင်တဲ့ရန်ရက်တစ်ခုထားရှိရေးနဲ့တတိယအဆင့်ထဲမှာတော့လူခွင့်ရေးချိုးဖောက်ခံရသူတွေကိုဥပဒေလမ်းကြောင်းအရအကာအကွယ်ပေးတာအပြင်ပံ့ပိုးပေးနိုင်မဲ့ရန်ရက်တွေကိုကုလသမဂ္ဂလူခွင့်ရေးကော်မရှင်အနေနဲ့ဖွဲ့စည်းပေးဖို့ဖြစ်ပါတယ်။ EU ဥရောပသမဂ္ဂရဲ့ကိုယ်စားလှယ်ကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီနဲ့ဆက်လက်ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အပေါ်စိတ်မကောင်းဖြစ်မိကြောင်းပြောပါတယ်။ဒါ့အပြင်တခြား EU အဖွဲ့ဝင်နိုင်ငံတခုချင်းစီအပါအဝင်ဩစတြေးလျနဲ့တခြားနိုင်ငံတွေကကိုယ်စားလှယ်အသီးသီးကလည်းရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပါအဝင်ရှမ်းနယ်ကချင်ပြည်နယ်တွေအတွင်းမကြာသေးခင်ကာလတွေကတိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့အတွက်အ အဲ့ဒီဒေသတွေကလူခွင့်ရေးအခြေအနေတွေအပေါ်လဲအထူးဆိုရင်ပူပန်ကြောင်းညီလာခံမှာထည့်သွင်းပြောဆိုခဲ့ကြပါတယ်ခင်ဗျာ
ကိုဇော်ဝင်လိုက်ပါရှင်